ကဲ့ဒေါက်တာဆိုမြင့်ခင်ဗျာဦးအတက်ရောင်တဲ့ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာအဖြစ်များလားဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာအရေးပေါ်ခြေအနေနဲ့ပိုက်ခွဲရတဲ့လူနာတွေပေါ့နော်အဲ့ဒီအထဲမှာဆိုလို့ရှိရင်တော့ဦးတက်ရောင်တဲ့ယောဂနဲ့ပတ်သက်တဲ့အကြောင်းရင်းတွေကြောင့်ပိုက်ခွဲရတာလူနာတော်တော်များများရှိပါရဲ့ဗျကျွန်တော်2012တုန်းကလူရောင်စိမ့်ကြီးကဒီတိုင်းခါကောက်ပြီးတော့လုပ်ကြည့်တဲ့အခါမှာအရေးပေါ်ပိုက်ခွဲရတဲ့လူနာ1116ယောက်မှာဦးတက်ရောင်နဲ့ပတ်သက်တဲ့အကြောင်းရင်းနဲ့ခွဲရတဲ့လူနာ663ယောက်ရှိတယ်လို့ပြောရဆိုထုတ်ဝက်လောက်ကဒီဦးတက်ရောင်နဲ့ပတ်သက်ဆက်နွယ်တဲ့ယောဂါကြောင့်ပိုက်ခွဲရတာလို့တွေ့ပါတယ်ဟောအဲဒါကြောင့်များတယ်လို့ပြောတတ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များတဲ့အတွက်ပေါ့ဆရာနော်ဒီဦးတက်ရောင်နဲ့ယောဂါနဲ့ပတ်သက်ပြီးတော့လူနာတွေအနေနဲ့ပြည်သူတွေအနေနဲ့အသီးသင့်အသီးထိုက်ဆုံးနှစ်ချက်သုံးချက်ဆိုရင်ဆရာကြီးဘယ်ချက်တွေကိုဆရာထောက်ပြမလဲ
ပထမတစ်ချက်ကတော့ဦးတက်ရောင်လာဆိုတိုင်းလေအကုန်လုံးကဦးတက်ရောင်လာလို့တစ်ချက်ချမှတ်ထားလို့မရဘူးတချို့ယောဂါတွေကဦးတက်ရောင်လာကဲသို့တခါလေကိုကဦးတက်ရောင်လာခင်ပဲဦးတက်ရောင်လာမဟုတ်ခဲနဲ့ဦးတက်ရောင်လာလို့မှားပြီးတိုင်ငွေဆွေးထုတ်တာလည်းရှိတယ်တဲ့အဲဒါကြမှားတာမဟုတ်ဘူးယောဂါရဲ့သဘောကပုံစံအတူတူဒီပုံစံနဲ့ပဲလာမျိုးရှိတယ်တဲ့ပေါ့ဥပမာတောက်ပြုံမှာဂရေတဲပြီးပေါက်သွားတာတမောင်လို့ရှိရင်မျိုးအိမ်ထဲမှာအည်တဲပြီးအဲ့အည်ကနေပေါက်သွားအဲ့လိုမျိုးတွေလည်းပဲဦးတက်ရောင်လာကဲသို့လာတတ်တယ်ခွဲတဲ့အခါကျတော့ကျွန်တော်သိချသိရတယ်ပေါ့အမှန်သူများနိုင်ငံတွေမှာဆိုလို့ရှိရင်တော့ဒီဟို City Employment တော့အားစောင်းလို့ရိုက်လိုက်လို့ရှိရင်တော့အဲ့ဒါရှင်းရှင်းလင်းလင်းသိရတာပေါ့အဲ့ဒီခုနကျွန်တော်ကောက်ထားတဲ့ data ထဲမှာဆိုလို့ရှိရင်ဦးတက်ရောင်လာလို့လာတဲ့အထက်မှာဦးတက်ရောင်လာမဟုတ်ဘဲနဲ့တခြားဖြစ်နေတဲ့ယောဂါတွေပေါ့အဲ့ဒါကဘလောက်လောက်ရှိလဲဆို38ယောက်လောက်ကအဲ့တခြားယောဂါတွေနဲ့လာလို့တွေ့ရတယ်ပေါ့တစ်ချက်
ဟုတ်
ကဲ့ဒီရက်ချက်ကတော့ဦးတက်ရောင်လာမှာကျွန်တော်တို့ကအစ်စ်နေရှိရတာတချို့ကလည်းဦးတက်ရောင်လာဆိုတော့ minus ယူရလလေးပဲ3ရက်လောက်နေဆေးရောဆင်ရတယ်အဲ့လိုထင်ရတယ်တချို့ကျတော့လည်းအသက်အန္တရာယ်ရှိရတဲ့ဒီသုံးဆုံးတဲ့ဒီဖြစ်တာလည်းများအဲ့ဘယ်ပေါ်မှာမူတည်တာလဲဆိုတော့သူ့ရဲ့ယောဂါရဲ့အဆင့်ပေါ်မှာမူတည်တာပေါ့နော်ဦးတက်ရောင်လာမှာအများစုကတော့ရောင်ရင်လေးပဲရောင်လာပေါ့အဲ့ဒါဆိုလို့ရှိရင်စိတ်ပူရလည်းမရှိဘူးခွဲလိုက်လို့ရှိရင်လည်းကြောက်သွားတယ်ဆယ်ရတွေ့လောက်နေနဲ့ဆင်းသွားဆင်းလို့ရရစက်ကောင်းတယ်ပေါ့ဒါပေမဲ့လည်းအဲ့ဦးတက်ရောင်လာရောင်ရုံတက်တက်ပေါ့ကနေဦးတက်ပေါက်တယ်လို့ခေါ်ပေါက်ထွက်သွားရင်ဒါမှမဟုတ်ရှင်နောက်ပြည်ပြည်တည်လာလို့ရှင်နောက်ဘိုက်ထဲမှာပြန်သွားလို့ရှင်အဲ့ခါမျိုးကျတော့သူးသီးတက်တာတော့ပေါ့လို့အတက်အနေလည်းရှိရအဲ့လိုမျိုးတွေကျတော့ပြီးနှုံးများတယ်နောက်ပြီးတော့ဟိုယောဂါနောက်ဆက်တွဲဆူချူတွေခံရများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့ခါကျတော့ဦ
းတက်ရောင်လာမှလည်းသူ့အဆင့်နဲ့သူရှိရရောင်လည်းပြင်းအလုံးဖြစ်သွားတယ်ပြင်းပြီးဖြစ်သွားအဲ့လိုမျိုးဒီအဆင့်မှာရောင်နေတယ်ဆိုတော့မူတည်ပြီးတော့ကျွန်တော်တို့ကုတာမှုရလာတရားကွဲသွားနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ခုနကလူမျိုးသိုးသွားတဲ့အဆင့်မရအောင်ပေါ့ဆရာနော်ခုနကပေါက်ထွက်သွားတာပြည်တဲနေတာပြည်တွေပြန့်ပြီးတော့ခုနသေဆုံးရတဲ့အဆင့်မျိုးဒီမရောက်အောင်ဘလို့အနေထားတွေကိုကြိုပြီးတော့တိထားဖို့လုံမလဲ။ဘာတွေလှုပ်ထားဖို့လုံမလဲဆရာကြီ
း။အဲ့ဒီအတွက်ကတော့ဒီဦးတက်ရောင်လေလို့တန်တရားရှိလာပြီဆိုလို့ရှိရင်ဆရာဝန်နဲ့ပြဖို့လိုတယ်ပေါ့အနည်းဆုံး။ဒီကားရီကတချို့လူတွေကဖိုက်အောင်လာလို့ဆိုရင်အပြင်မှာစီမီလိုနဲ့ကူလာတော့ဟိုနေ့ဒီနေ့လောက်တာဆိုအဲ့ဒါတွေကနောက်ကျမှရောက်လာလို့ရှိရင်ကျွန်တော်တို့တွေလောကကံရလဲခက်တယ်။လူနာအတွက်လည်းရစက်ကမကောင်းဘူး။အဲ့တော့ဖြစ်နိုင်လို့ရှိရင်ဦးတက်ရောင်လေလို့ထင်တယ်ဆိုလို့ရှိရင်တက်ကျွမ်းတဲ့ဆရာဝန်နဲ့ပြတင်တယ်လို့အရင်ကတော့အဲ့ဒီလိုအရင်စာမှာပေါ့နော်ဆရာဝန်နဲ့ပြပေးတာပါဆရာဝန်ကဘယ်အချင်းကြီးရှိရဲ့ဘယ်ကိုဆွဲဦးလို့လဲဆိုတော့သူကဆက်ပြီးတော့လုပ်သွားမှာပေါ့နော်အဲ့တော့နောက်တစ်ခုသိနေချင်တာကကျွန်တော်တို့ကဦးတက်ရောင်နိုင်ရဲ့ခွဲမဲ့ပြောလိုက်မခွဲဘူးပြောလိုက်ခွဲမဲ့ပြောလိုက်မခွဲဘူးပြောလိုက်လူနာဘက်ကထင်လာရဲ့ရှိရဲ့အဲ့ဒါကဘယ်ပုံမှာမူတည်လဲဆိုတော့ဦးတက်ကရောင်လာကရောင်လဲဆိုချင်ကျွန်တော်ကခွဲကိုခွဲတယ်ဒါပေမဲ့အဲမှာရောင်လေခွဲလေပြောဒီမှာကျွန်တော်တို့အလုံးခဲစမ်းပြီးမှဆိုလို့ရှိရင်အဲ့ဒီချိန်ကျရင်မခွဲဘူးစောင့်လေနော်အလုံးခဲစမ်းနေရင်မှတခါအဲ့ဒီအလုံးခဲကနေပြည်တယ်သွားပြီးတော့လူကအဖျားလေးတက်လာသူးသီးလေးတက်လာဆိုချင်အဲ့ဒီချိန်ကျတခါခွဲရဆိုပြန်ခွဲအဲ့တော့ဘယ်ပုံမှာမူတည်လဲဆိုတော့သူ့ကိုကုနေတဲ့ဆရာဝန်ပုံမှာပဲမူတည်ရဗျဟု
တ်ကဲ့အဲ့တော့ဒီဆရာဝန်နဲ့ပုံမှန်စပြ
တယ်ဆရာဝန်ပြောင်းလေပြတင်တယ်လို့ကြံပေးနေတာပေါ့နော်ဒီချက်အဲ့တော့ဘယ်လိုခါမိမှဆရာဝန်နဲ့သွားပြအောင်လဲဆိုဦးတက်ရောင်လာနဲ့ပတ်သက်တဲ့ယောဂါတွေအကုန်လုံးကဘာနဲ့လာတယ်လဲဆိုချင်ဘိုင်းလာတယ်ပေါ့နော်အဲ့နာပဲနေရမှာလဲဆိုရှင်ချက်နဲ့ချက်အောင်လာညာဘက်ခတ်ရင်းရောင်းနေလာတယ်အဲ့နောက်ဖြစ်အထင်ခံနိုင်အောင်လာအဲ့ဒါဆိုလို့ရှင်တော့ဆောင်းဝါစီကိုသွားပြပြီးတော့တခုခုဖြစ်နေသလားဆိုတဲ့ဟာကိုအရင်ဆုံးစစ်ဆေးကြည့်တင်တယ်လို့ကြံပေးခြင်းပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာကပြောတယ်ဒီတာဥပြုံတို့ဒီမျိုးတို့မှာဖြစ်တာတွေနဲ့ခွဲနိုင်တဲ့လက္ခဏာတွေထားမျိုးရောရှိလားဆရာ
ဒီအဲ့ဒါရှိပါတယ်ဗျကျွန်တော်တို့ဟိုဆောင်းဝါနေရတော့ကြည့်လိုက်လို့ရှိရင်ကိုဒီလေကိုပုံမှန်မြတ်စဉ်းစားစဉ်းစားကြည့်မယ်လေလူနာရဲ့တခြားလက္ခဏာတွေကိုကြည့်လိုက်လို့ရှိရင်ကွဲရတယ်ရှိရပါဘူးဒါပေမဲ့အဲ့ဒါတွေကဆရာအောင်မပဲကွဲရတာပေါ့နောက်တစ်ခုကတော့ဆေးရုံကိုရောက်လာတဲ့အခါကျမှကျွန်တော်တို့ကပြေးကြအောင်ပေါ့နော်ချင်းကြီးတစ်ခုနဲ့ရန်တမ်းခွဲထဲရောက်မှဘာတွေဖြစ်နေလဲမသိဘူးစစ်တာတွေ့ရလုံးလိုက်မယ်ဆိုတာမျိုးမဟုတ်ဘူးပေါ့မခွဲရမှာလဲတိတိကျကျသိပြီးတော့မှတိတိကျကျဘာဖြစ်လို့ဘာလုပ်မယ်ဆိုတာမျိုးရှိဖို့အတွက်အဲ့ဒါတွေကတော့ဆေးရုံမှာမအစင်ပြပါလိမ့်မယ်အာသဆောင်ရိုက်တာတော့လို့ရှင်သူများနိုင်ငံလာဆို CT scan ရတာပေါ့ဘုလို့အကုန်လိုအပ်တဲ့ investigation တွေကိုခုရှိသေးရအောင်
ဟုတ်ကဲ့ဆရာတော့အဓိကလက္ခဏာတော့ချက်အောင်နာနဲ့ဒီချက်ရဲ့ညာဘက်မှာပေါ့နော
်ဟုတ်ကဲ့
ညာဘက်နာပြင်းပြင်းထန်ထန်
နဲ့ထူးထူးအောင်နဲ့ဖ ိရင်လို့အထိမခံနိုင်ဘူ
းဟုတ်ကဲ့ဒါကတော့အရေးကြီးဆုံးလက္ခဏာပဲဒါဆိုတော့မဖြစ်မနေဆရာဝန်ပြောင်းလို့ရပါဆရာနော
်ဟုတ်ကဲ့ပါဆရာ
ဒီညမှာဆရာရေဒီကုသမှုအပြင်ပေါ့နော်ခုနဆရာဝန်နဲ့ဆက်တော်တည်ပြတာအပြင်မဖြစ်အောင်ကာဝယ်နိုင်တဲ့အနေအထား
အဲ့ဒီလိုတော့မရှိပါဘူးဗျာဒီဟာကနာရာစီယောကမျိုးမဟုတ်ဘူးဟိုငကူအကောင်းညာနဲ့ရုပ်ပြထားပြီးဖြစ်တဲ့ယောဂမျိုးပါအားကြောင့်ဖြစ်တယ်လို့ကြီးကြပြောတာမဟုတ်ဘူးပေါ့ဟိုကာကွယ်လို့ရတဲ့အကြောင်းလည်းမရှိပါဘူ
းဟုတ်ကဲ့ဟိုဘလူးလူတွေမှာအဖြစ်များတယ်ဆိုတာမျိုးရော
အဲ့ဒီဟာလည်းတိတိကျကျပြောလို့တော့မရပါဘူးဟိုတချို့လူတွေမှာဟို risk များတဲ့လူတွေရောရှိတာပေါ့ဒါပေမဲ့ဟိုဥတက်ရောင်လာခြင်းတူရင်ကျွန်တော်တို့ကအန္တရာယ်ရှိပြီးဂရုစိုက်ရတဲ့ဟာတွေအဲ့ဒါကတော့အသက်သင်ငယ်လုံးတဲ့လူတွေအသက်သင်ကြီးတဲ့လူတွေဆိုရှင်လည်းသတိထားရတယ်သတိထားရဆိုတော့သူတို့တွေမှာခန္ဓာကိုယ်ရဲ့ကိုယ်ခံအားစနစ်ကငယ်တဲ့လူတွေလိုပြင်းပြင်းထန်ထန်မတုံ့ပြန်အောင်အဲ့ဒီခါကျတော့မတိမသာဖြစ်နေတာပေါ့နော်ဖုံးမဖြစ်နေတာပေါ့အပေါ်ကနေပြီးတော့ဖုံးအုပ်ထားတဲ့အရာတွေရှိရဲ့အဲ့ဒီခါကျတော့အဲ့လိုလူမျိုးတွေဆိုရှင်တော်တော်နောက်ကျမှသိရတယ်နောက်တစ်ခုကဟိုအမျိုးသမီးကြီးကိုယ်ဝန်ဆောင်နေအချိန်မှာပေါ့ဖြစ်လို့ရှိရင်လည်းစိတ်ငယ်မှကလေးနဲ့ជីជីជីជីလာတဲ့ခါကျနေရာယူသွားတာတော့ပြောသလိုပေါ့ယောဂရဲ့ diagnosis ဆိုကြားပေါ့နည်းနည်းခဲရင်နေဗျာအဲ့ဒါနောက်တစ်ခုကခွဲတဲ့အခါမှာလည်းကျွန်တော်ကကိုယ်ဝန်အမှုရင်ကိုလိုက်ပြီးတော့ဒီကလေးနဲ့ကိုယ်ဝန်အနေမရှိအောင်လည်းစဉ်းစားသေးတယ်အဲ့ဒီခါကျစဉ်းစားကြတပိုင်းပေါ့နော်အန်တီယိုများတယ်ပေါ့
ဟုတ်ကဲ့အခုလိုဒီဦးအတက်ရောက်တဲ့ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
လူနာတွေဘက်ကပေါ့နော်မထင်တော့တာတောင်မှဆင်းရင်တော့မှကြောက်တာလို့အကြောင်းမျိုးမျိုးကြောင့်ဆရာဝန်နေစီဆေးရုံနေစီရောက်မလာပဲနဲ့လွန်လာတဲ့အခါကျမှရောက်လာလို့ရှိရင်ကျွန်တော်တို့ဘက်ကအနဲ့ထွေးရမယ်ဆိုမှမထွက်နိုင်ရပဲတပစင်းနဲ့ပေါက်ပါလို့ဖြစ်တဲ့အခါကျအန်တီယိုများတာပေါ့နော်အဲ့တော့ဆိုးဆိုးစီးစီးလေးကဆရာဝန်နဲ့ပြပြီးတော့လိုအပ်တဲ့ကုသမှုကိုဖြည့်ဖြည့်ရအောင်အချိန်မီကုနိုင်လို့ရှိရင်အန်တီယိုလေးနဲ့ပဲသူနာအတွက်လည်းကောင်းမှာပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ